နိုင်ငံတော်သမ္မတဦးသိန်းစိန်နဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဥက္ကဋ္ဌပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါအောင်ဆန်းစုကြည်တို့ဟာနေပြည်တော်မှာဒီကနေ့တီးတန့်တွေ့ဆုံဆွေးနွေးမှုပြုလုပ်ခဲ့တယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ပြောခွင့်ရသူဦးအောင်ကျိုင်က VOE ကိုပြောပါရယ်ဆွေးနွေးပွဲဟာအချိန်တနားကြီးကြော်ကြာမြင့်ခဲ့ပါတယ်ဒါပေမဲ့ဘာတွေဆွေးနွေးပြောဆိုကြတယ်ဆိုတဲ့အသေးစိတ်အချက်လက်တွေကိုတော့ထုတ်ပြန်ကြေညာခြင်းမရှိပါဘူးနိုဘယ်ငြိမ်းချမ်းရေးဆုရှင်ဒေါအောင်ဆန်းစုကြည်ဟာအရင်ကသမ္မတဦးသိန်းစိန်နဲ့တီးတန့်တွေ့ဆုံခဲ့တယ်ဆိုပေမဲ့ဂျာဗီယာရွေးကောက်ပွဲမှာပြည်သူ့လွှတ်တော်ကိုယ်စားလှယ်အဖြစ်ရွေးကောက်တင်မြှောက်ခံရပြီးတဲ့နောက်သမ္မတနဲ့တီးခြားတွေ့ဆုံတာဟာဒါပထမဆုံးအကြိမ်ဖြစ်ပါတယ်ဒေါအောင်ဆန်းစုကြည်ဟာပြီးခဲ့တဲ့သတင်းပတ်အတွင်းပြည်သူ့လွှတ်တော်ရဲ့တရားဥပဒေစိုးမိုးရေးနဲ့တည်ငြိမ်အေဂျင်ရေးကော်မတီဥက္ကဋ္ဌဖြစ်ရွေးချယ်တင်မြှောက်ခံခဲ့ရပါတယ်အဲ့ဒီအဖွဲ့မှာအဖွဲ့ဝင်15ဦးပါဝင်ပြီးတော့ပြည်ထောင်စုအဆင့်ရှိပြီးတက်တန်းကာလဟာတစ်နှစ်တက်မှတ်ဖွဲ့စည်းခဲ့တာဖြစ်ပါတယ်ခင်ဗျာ